နဲ့ဇူရစစ်တပ်နဲ့ဒီလ15ရက်နေ့ကစဖြစ်တဲ့တိုက်ပွဲကြောင့်ပေါ့ပိတ်မိနေတယ်လေကန်စီကျေးရွာမှာအခုလက်ရှိအနေထားအရစာဝတ်နေရေးအခြေအနေတွေရောဘယ်လိုမျိုးများရှိလဲရှင်
ကျွန်တော်တို့လုံခင်းအုပ်ချုပ်ရဲမှုအဖွဲ့ကနဲ့စီစဉ်ပေးတဲ့ဆိုင်ရပါတယ်အဲ့ဒါဆိုင်ကိုကြာကျွန်တော်တို့တပ်မတော်ကနဲ့လက်ခံပြီးမှကျွန်တော်တို့ကိုပြန်ဝင်ငှပေးပါတယ်ကျွန်တော်တို့ဒီကန်စီနဲ့လုံခင်းရဟာ9မိုင်ဝဲပါတယ်ဝဲတဲ့အတွက်မှာကျွန်တော်တို့ဒီပိတ်ပင်ထားတယ်ဆိုတော့ကျွန်တော်တို့အသွားအလာလည်းခက်မှုရှိပါတယ်ပြီးမှကျွန်တော်တို့ဒီအစားအသောက်လည်းကျွန်တော်တို့စားဝတ်နေရလည်းခက်ခဲပါတယ်
တိုက်ပွဲကာလအတွင်းမှာဘယ်နှခါလောက်များရပြီးပြီလဲမသိဘူးရှင်
နောက်တော့သူတို့ကမလာနိုင်ဘူးနိုင်တဲ့အချိန်ကျောင်းကသူတို့ဟာဒီစစ်တပ်ကနဲ့ကျွန်တော်တို့တာဝန်ရှိတဲ့တို့တိုင်ရင်မူယူဟာမှုဖို့ထိုင်ပါတယ်သူတို့နဲ့ရေးပေါ်များနဲ့တွားရောက်ပြီးမှတည်ပြီးမှကျွန်တော်တို့ကိုလာရောက်ဝင်ငှချင်းဖြစ်ပါသူတို့ဒီလုံခေးဖက်ကန်ကနဲ့အုပ်ချုပ်မှုကော်မတီကလုံးဝမလာနိုင်ဘူ
းတခါလာတဲ့အခါမှာရောဘယ်နည်းဆာလောက်သူတို့လောင်းကောင်ဝေပေးခဲ့လဲရှင
်လဲရဲစာလောက်ပဲရှိပါတယ်အခုတခြားလဲကျွန်တော်တို့အကူအညီပေးဖို့ကဒီမှာတော့ဘန်ဘောအများကြီးဖက်ကန်လုံခင်းမှာတော့ဒီတို့အဖွဲ့အစည်းတခြားအဖွဲ့အစည်း UN ကနဲ့ကျွန်တော်ရှိတာတော့ကျွန်တော်ကြားရပါတယ်သမတော်ကနဲ့ခွင့်မပြုတဲ့အတွက်ကြောင့်ကျွန်တော်ဒီဘက်ကသူတို့မလာနိုင်ဘူးဒါကြောင့်မို့ကျွန်တော်အစအတော့အခက်ခဲမှုရှိပါတယ်ကျွန်တော်အလူငွေပိုင်ရလဲကျွန်တော်ဒီစံပေးရတယ်ဆိုတော့ပတ်စံပိုင်ရမရှိဘူးဆိုတော့ကျွန်တော်ဝေဖို့အင်းတင်းငွေဝေဖို့တားဖို့လည်းမရှိပါဘူး
ထောက်ပံ့တာမလာတာကြတော့ဘယ်နည်းလောက်များရှိသွားပြီလဲရှင်
ဟုတ်တော့ကျွန်တော်တို့ရှိရရှိပြီရှိရလောက်ရှိပြီကျွန်တော်တို့ဒီလုံခင်းနဲ့ဖက်ကန်ဆိုတော့အခုကျွန်တော်တို့ကလုံခင်းနဲ့ဖက်ကန်ဟာကားလမ်းတစ်ခုပဲပေါက်ပါတယ်တခြားကနေလဲဝင်လို့မရဘူးကားလမ်းဒါတစ်ခုပဲရှိတယ်ကျွန်တော်ဒီအခုအောင်ပါလီကန်စီဟော့ဆိုတာကားလမ်းအော်ဘဲဆိုတာတော့ရွာပဲရှိတယ်တခြားကားလမ်းပေါက်တာလည်းမရှိဘူးတခြားကလည်းအဝင်အထွက်လည်းမရှိပါဘူးဒါဆိုတော့ဒီလမ်းပိတ်ထားဆိုတော့ကျွန်တော်အစအတော့ကကျွန်တော်ခက်ခဲမှုရှိပါတယ်ဒီမှာကျွန်တော်တို့ဒီသေးဆန်ဟာလည်းကျွန်တော်တို့ရှိတော့ရှိပါတယ်နောက်အခု၈ရက်၁၀ရက်လောက်ဆိုတော့ကျွန်တော်တို့မုတ်ပိုင်ရလည်းအစအတော့လည်းဒီသေးဆိုင်လည်းအားလုံးပြောင်းသွားနေပြီ
အဲ့တော့ဆိုတော့အင်ကယ်တို့ဒီဒိခမလာဘူးဆိုရင်ရောဒီရွာတွေကလူတွေစားတောက်ဖို့ကြောင့်လောင်းကမှုကဘယ်နည်းလောက်ပဲသွားနိုင်မယ်အနေထားရှိလဲရှင
်အခုကကျွန်တော်တို့နေရက်လောက်ဆိုတော့ဆန်အခုကျွန်တော်ဝေထားတဲ့ဆန်လည်းမရှိတော့ပါဘူးပြီးမှဆက်လက်ပြီးမှကျွန်တော်တို့ဒီခန်းစီရွာမှမှရှိတဲ့မြစ်ပတီတို့များ2000လောက်ရှိပါတယ်အဲ့ဒါလည်းကျွန်တော်တို့ပိတ်ဆို့နေတော့သဘောဖြစ်ပါတယ်အခုကကျွန်တော်တို့ဒီခန်းစီဒေတာဟာလက်လုံးလက်စားပဲကျွန်တော်တို့ဒီအခင်းလုံးတာပြီးမှကျွန်တော်တို့ဟင်းတီဟင်းရွက်ရှာပြီးမှပဲအဲ့ဒါလက်လေပြီးမှပဲစားတောက်နေဖြစ်ပါတယ်အခုတောင်းရသွားလဲမရဘူးအခင်းသွားလဲမရဘူးဆိုရင်တော့အာလုံးပိတ်ပင်တဲ့အတွက်ကြောင့်ဒီရွာသူရွာသား2000လောက်လဲအောင်ပါလီနဲ့ကန်စီကနဲ့ရောက်ရှိလာတဲ့သူတို့ကိုပေးထားတဲ့ဆံများကိုပဲကျွန်တော်တို့တက်နံတလောက်ပဲဝေငှပြီးမှစားနေပါတယ်အခုကနေ့လဲတအိမ်ထောင်မှာတတီနှုံးနဲ့ကျွန်တော်ဒီအုပ်ချုပ်ရဲကော်မတီကနဲ့ဥဆောင်ပြီးမှတက်နံတလောက်ကအဲ့လိုကူညီရှင်းပြပါတယ်ဒါပေမဲ့နေရက်လောက်ဆိုတော့ဆံရောမရှိတော့ပါဘူ
းစားဝတ်နေရေးခက်ခဲရှိနေတာတွေအပြင်ရွာသားတွေရဲ့ကျမကြီးအခြေအနေတွေကရောဘယ်လိုမျိုးများရှိလဲရှင်
ကောင်းရာဒီဖြစ်တဲ့အတွက်ကြောင့်မိမိရဲ့အဝိအထက်လည်းကျွန်တော်တို့ဒီဘက်ကျွန်တော်တို့မယူလာနိုင်တဲ့အတွက်ကြောင့်အထိတ်တလန့်နဲ့ကျွန်တော်ဒီမှာပြီးချောင်လာတဲ့အတွက်ကြောင့်ကျွန်တော်ဆောင်ပေါ့အဲဒီဆဲဝါလဲလူပါအခုကကျွန်တော်ကလေးလူကြီးများလဲကျွန်တော်တို့ဖြားနာလာတဲ့တော်တော်ရှိပါတယ်ကျွန်တော်တို့ဒီတန်တန်တလောက်ပေါ့လေကျွန်တော်တို့ဒီအတင်းတော်မှာလဲဆဲခန်းရှိပါတယ်အခုရှင်းတဲ့ဆဲပဲခန်းလည်းရှိပါတယ်တဲ့ဆဲပဲခန်းလည်းကနေ့ကျွန်တော်တွားကြည့်တာအဲ့ဒါဆဲခန်းလည်းကျွန်တော်ဖိတ်နေပါတယ်အခုသူကလုံခင်းစင်းလာမလို့ရှင်းတဲ့ဆရာမလဲကျွန်တော်တူပဲဖြစ်တယ်ဆိုကျွန်တော်များတယ်ဆိုတော့သူလည်းအားလို့ဆိုတော့ဆောင်ရွက်ရတော့ရှိပါတယ်ဒီဖုန်းကြီးကျောင်းမှာတော့ကျွန်တော်တို့တတ်မတော်ကနဲ့ဆေးဆရာဝင်များလာရောက်ပြီးမှကုသနေချင်းဖြစ်ပါတယ်ပြီးမှဆေးဝါးများလည်းကျွန်တော်တတ်နိုင်တော့တော့သူတို့ကူညီပါတယ
်အင်းကဲကျေးဇူးများတင်ပါရှင
်ဒီလိုစုံစမ်းလာတဲ့အကျင့်ကူညီတဲ့အတွက်ကြောင့်အများကြီးကျေးဇူးတင်ပါတယ်နော်